ယူကရိန်းရင်ဆိုင်နေရတဲ့ပြည်ပခါကအနာဂတ်မှာကမ္ဘာတဝန်းကကလေးငယ်တွေနဲ့မြင်းမြစ်တွေဘလို့အခြေအနေမျိုးနဲ့နေထိုင်ရမယ်ဆိုတာကိုအဆုံးဖြတ်ပေးမဲ့တိုက်ပွဲဖြစ်တယ်လို့ယူကရိန်းသမ္မတဗလိုဒမီဇယ်လင်စကီးကပြောကြားလိုက်ပါတယ်။မနေ့ဒီဇင်ဘာလ21ရက်နေ့ကအမေရိကန်ပြည်ထောင်စုကိုရောက်ရှိလာတဲ့ယူကရိန်းသမ္မတဗလိုဒမီဇယ်လင်စကီးဟာသူခရီးစဉ်ရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့အထက်နဲ့အောက်လွှတ်တော်နေရာပေါင်းရှိမှာမင်ခွန်းပြောကြားချိန်မှာအဲ့လိုထည့်သွင်းပြောကြားခဲ့တာပါ။ဒါအပြင်အမေရိကန်ပြည်ထောင်စုကယူကရိန်းကိုစစ်လက်နက်ပစ္စည်းနဲ့ဗန္ဒာငွေကြေးအရာထောက်ပံ့ပေးနေတာတွေဟာပရာဟိတအလူသဘောနဲ့ပေးတာမျိုးမဟုတ်ပဲကမ္ဘာကြီးရဲ့လုံခြုံရေးနဲ့ဒီမိုကရေစီအတွက်အရင်းအမြစ်ဖြစ်တယ်လို့ဖြစ်တဲ့အတွက်ဒါကိုအကျိုးရှိရှိအသုံးချသွားမယ်လို့သူကပြောကြားခဲ့ပါတယ်ခင်ဗျာ။